မြန်မာနိုင်ငံမှာ2015ခုနှစ်ရွေးကောက်ပွဲကြီးပြီး NLD ပါတီကရွေးချယ်တင်မြှောက်လိုက်တဲ့သမရဦးထင်ကျော်ဟာပြီးခဲ့တဲ့မတ်လ21ရက်နေ့မှာရာထူးကနေနှုတ်ထွက်သွားပါတယ်။ဒါကြောင့်မလို့မတ်လ30ရက်နေ့မှာပြည်သူ့လွှတ်တော်ဥက္ကဋ္ဌဟောင်းဦးဝင်းမြင့်ဟာသမရအသစ်အဖြစ်ကြံသစ္စာချိန်ဆိုခဲ့ပြီးတော့ NLD တာဝန်ယူတဲ့9နှစ်တာကာလအတွင်းဒုတိယမြောက်သမရဖြစ်လာခဲ့ပါတယ်။ဒါကြောင့်အခုသမရအသစ်ဦးဝင်းမြင့်လက်ထက်ထင်မှာအရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့အခန်းကဏ္ဍတိုးတက်လာဖို့ဘယ်လိုမျှော်လင့်နိုင်ပါသလဲဆိုတာကိုကြည့်ရအောင်ပါရှင်။သမရဟောင်းဦးထင်ကျော်လက်ထက်2016ကနေ2018ခုနှစ်အထိနှစ်နှစ်တာကာလအတွင်းနိုင်ငံရဲ့လုပ်ပိုင်ခွင့်တွေကိုတိတိယယောက်ဆောင်ရွက်နိုင်ခဲ့တာမရှိဘဲနဲ့အားနေခဲ့တယ်ဆိုတဲ့ထောက်ပြချက်တွေရှိခဲ့ပါတယ်။ဒါပေမဲ့မလ30ရက်နေ့မှာရွေးချယ်တင်မြှောက်လိုက်တဲ့သမရသည့်ဦးဝင်းမြင့်ရဲ့မိန့်ခွန်းနဲ့မှာတော့အားတက်စရာအခြေအနေတချို့ကိုပြန်ပြီးတွေ့ရတယ်ဆိုပြီးတော့လည်းသုံးသပ်နေကြပါတယ်။အထူးသဖြင့်တော့ဒီမိုကရေစီအစိုးရလက်ထက်ထဲမှာအရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့အခန်းကဏ္ဍပိုးပြီးတော့အားကောင်းလာဖို့မျှော်လင့်ခဲ့ပေမဲ့ပြည်ကတဲ့နှစ်နှစ်အတွင်းမှအပြောင်းလဲမရှိပဲဖိနှိပ်မှုတချို့တောင်ကြုံခဲ့ရတာရှိတယ်လို့ငြိမ်းချမ်းရေးနဲ့လူမှုတရားမျှတမှုဖော်ဆောင်ရေးအဖွဲ့ကိုဦးဆောင်နေတဲ့မတ်တင်စာရွှွန်လဲကြီးကထောက်ပြပါတယ်
။သမရအစ်စ်ပြောင်းလဲဖြစ်သွားတယ်ဆိုပေမဲ့လည်းဒီသမရရဲ့သွားနေတဲ့မူဝါဒကကျွန်တော်တို့အမြင်ကတော့သူ့တူတဲ့မူဝါဒဆိုတာထက်သူ့ရဲ့နောက်ခံဖြစ်တဲ့ဒီပါတီရဲ့မူဝါဒပေါ့နော်။ပါတီရဲ့မူဝါဒနောက်ကိုပဲသွားနေရတာဖြစ်တဲ့ပဲဆိုလို့ဒီအရက်ဖက်အဖွဲ့အစည်းပေါ်မှာဘယ်လောက်ထိဦးစားပေးပြီးတော့ဖြစ်စေဒါပေါ့အလေးထားပြီးဖြစ်စေလေးစားပြီးဖြစ်စေဆောင်ရွက်မယ်ဆိုတာပါတီနဲ့ပဲတိုင်းရိုက်သက်ဆိုင်တယ်လို့လည်းပြောလို့ရတယ်။ဆိုတော့အရှိကသွားခဲ့တဲ့နှစ်နှစ်ကာလကျွန်တော်တို့ဖြတ်တန်းခဲ့ရတဲ့အရာဆိုရင်ဒီအရက်ဖက်အဖွဲ့အစည်းရဲ့အခန်းကဏ္ဍအပေါ်စိတ်ပြီးတော့လှလှလှဆူဆူတာမျိုးလုံးဝမမြင်ရဘူး။အဲမမြင်ရတဲ့ပြိုတက်မကပို့ပြီးတော့ဖိနှိပ်ခြင်းတဲ့သဘောတဘာဝတွေတော့မြင်ရတယ်ပေါ့နော်။ဒါကြောင့်အရက်ဖက်အဖွဲ့အစည်းအနေနဲ့အားလျှော့နေတာတော့မဟုတ်ဘူး။ဒါပေမဲ့သမရအစ်စ်ရဲ့နောက်ထပ်ဖြတ်တန်းမှာဆိုလဲလူသာပြောင်းဝင်မယ်ဘူးမပြောင်းဘူးလို့ကျွန်တော်ယူဆတယ်။အဲ့ဒါကြောင့်မလို့ပူဇာပြောင်းလဲတိုးတက်မှုရှိလာမယ်လို့ထင်ပါဦး
။ NLD အစိုးရတက်လာပြီး2016ခုနှစ်မေလတည်းမှာပဲရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေပူးပေါင်းဆောင်ရွက်မှုတချို့ကိုကန့်သက်တာတွေကိုကြုံခဲ့ရတယ်လို့လည်းမတ်တင်စာရှင်းလင်းကြီးကရှင်းပြပါတယ်
။2016ခုနှစ်ဒီ April May လောက်မှာတော့လွှတ်တော်မှာသွားပြီးတော့ရက်ဖက်အဖွဲ့အစည်းတွေအနေနဲ့ပေါ့နော်ပြည်သူ့ကိုယ်စားလှယ်တွေကိုဖိတ်ပြီးတော့ကျမတို့ကဆွေးနွေးညှိနှိုင်းကြတယ်ဒါလွှတ်တော်ပြင်ပအချိန်မှာကျမတို့ခေါ်တာဒါပေမဲ့လည်းလွှတ်တော်ပြင်ပအချိန်သူကကိုယ်ပိုင်အချိန်မှာတွေ့ရတော့မှအဲ့လိုတော့ဥက္ကဋ္ဌကိုစတင်မှာလိုတော့ဥက္ကဋ္ဌဒီအဲ့တော့ကစထုတ်ထားခဲ့ပါတယ်လိုတော့ဥက္ကဋ္ဌကိုယ်တိုင်တရားဝင်စထုတ်ထားတယ်ဒါပဲဖြစ်ဖြစ်ပဲဖွဲ့စီရပဲပေါ်သူ့ကိုစတင်ရမယ်သူခွင့်ပြုမှလုပ်ရမယ်ဆိုရယ်စာကိုထုတ်ခဲ့တာပေါ့နော်အဲ့ပေါ်မှာအခြေခံပြီးလိုတော့အမတ်တရားကျမတို့နဲ့မတွေ့ရဲဘူးတော့ထိတ်လိုက်တဲ့တယောက်ချင်းစီကလိုတော့ဥက္ကဋ္ဌကိုစတင်ပြီးပါဆိုရယ်ကျမတို့ကတက်တက်ကိုစပြန်တင်ခဲ့ရတယ်ပေါ့ပိုပြီးအလုံးရှုပ်သွားခဲ့တယ်အဲ့ဒီဒါလိုတော့ဥက္ကဋ္ဌကမအားခဲ့ဘူးသူအဲ့ဒီဖြစ်တော်ဖြစ်ချင်မှာမဟုတ်ဘူးဆိုတော့အဲ့လိုမျိုးအတွေ့အကြုံတော့ကျွန်တော်ကရှိခဲ့အဲ့ဒါ2016
လူခွင့်ရေလှူရှားနေတဲ့ Equality မြန်မာအဖွဲ့ရဲ့ Director ဦးအောင်မျိုးမင်းကလည်းအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်မှုတချို့အပေါ်မှာ NLD ပါတီကကန့်သက်တာတွေရှိနေတာနဲ့ပတ်သက်လို့
NLD ပါတီနေနဲ့သူဒီအာဏာရရှိလာတဲ့နောက်ပိုင်းမှာအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့ပူးပေါင်းမှုတွေတတိထားရမယ်ပါတီဝင်တွေနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေမှာပါဝင်တာဝန်ထမ်းဆောင်မှုမတင်ဘူးလို့တားမြစ်ထားတာကျွန်တော်တွေ့ရပါတယ်ဒါကတော့ဒီပါတီဝင်တွေရဲ့နောက်တစ်ခါမှာဒီလွတ်တော်ကိုယ်စားလှယ်များရဲ့အတွေ့အကြုံနေပါမှုပေါ်မှာအရက်ဖက်လူမှုအဖွဲ့အစည်းတွေကဒါလွှမ်းခြုံသွားမှာလွှမ်းမိုးသွားမှာဆိုရင်းတဲ့သဘောမျိုးလို့ကျွန်တော်တို့သူတို့ဆိုရင်းစိတ်ကိုတွက်မိပါတယ်အမှန်တော့ကျွန်တော်တို့အရက်ဖက်လူမှုအဖွဲ့အစည်းဆိုတာကအစိုးရလွှမ်းခြုံမှုမဟုတ်ပါဘူးအစိုးရလွှမ်းမိုးမှုမဟုတ်ပါဘူးပြည်သူတွေရဲ့အတန်ကိုစူးစီးပြီးတော့အစိုးရအားကောင်းအောင်လှုပ်ဆောင်နိုင်တဲ့တာဝန်တွေအကြံပေးချက်တွေကျွန်တော်ပေးမှာဖြစ်ပါတယ်ဒါကြောင့်မလို့တကယ်ပြည်သူလူထုကိုအကျိုးပြုပြီးတိုင်းပြည်အတွက်လှုပ်ဆောင်လို့ရတဲ့အစိုးရတွေနဲ့အရက်ဖက်လူမှုအဖွဲ့အစည်းဆိုတာကြောက်စရာမဟုတ်ပါဘူးတကယ်တမ်းပြောမယ်ဆိုရင်မိဖက်တွေဖြစ်ပါတယ်
အခုမြန်မာနိုင်ငံရဲ့သမရအသည့်ဦးဝင်းမြင့်လက်ထက်မှာအစိုးရအနေနဲ့ရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့အတူနိုင်ငံရဲ့ကဏ္ဍပေါင်းစုံမှာပူးပေါင်းဆောင်ရွက်လာနိုင်စရာတွေရှိပါသလားဆိုတဲ့မေးခွန်းအပေါ်ကိုတော့ဦးအောင်မျိုးမင်းရဲ့သုံးသပ်ချက်က
သမရရဲ့မေးခွန်းအရဆိုတော့သမရမှာလှုပ်စရာ၊ကင်စရာတွေတော်တော်များပါတယ်။သူ့အနေနဲ့ရည်ရွယ်ထားတာလည်းတော်တော်ကြီးမားပါတယ်။အဲ့တော့အဲ့ဒီနေရာမျိုးမှာအစိုးရတစ်ခုတည်းနဲ့မဟုတ်ဘဲနဲ့ရက်ဖက်လူမှုအဖွဲ့အစည်းနဲ့လက်တွဲဖို့တော့သူမဖြစ်နေလိုအပ်ပါတယ်ခင်ဗျ။ဒါပေမဲ့ဘယ်လောက်ထိလက်တွဲမလဲဘလောက်ထိကျွန်တော်တို့ ਨੇ ပူပေါင်းဆောင်ရွက်မလဲဆိုတဲ့အပိုင်းတော့ကျွန်တော်သေချာမသိသေးဘူးမိကုန်းနဲ့မှလည်းတရားကိုအလေးထားပြောကြားသွားတာမရှိဘူးအဲ့ဒါကြောင့်မလို့တွက်ဆရာခက်ပါတယ်အလုပ်တွေကတော့များမယ်ဒါပေမဲ့ဘလောက်ထိပေးလို့မလဲဘလောက်ထိလုပ်ပိုင်ခွင့်ရှိမလဲလက်တွဲခေါ်မလဲဆိုတဲ့ပုံမှာတော့သမရရဲ့ရှေ့ဆက်လုပ်သွားမဲ့လုပ်ငန်းစဉ်ပေါ်မှာအများကြီးမူတည်ပါလိမ့်မယ
်နိုင်ငံတော်ချိန်မြင်ငန်ပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ရဲ့အစိုးရတက်တန်းတာဝန်ထမ်းဆောင်မှုနှစ်နှစ်ပြည့်မိန်ကုန်းအတွင်းမှာစုပေါင်းအင်အားစရာကိုအထက်ထပ်တုံးသွားတာမို့အရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့အခန်းကဏ္ဍဟာတိုးတက်လာနိုင်စရာရှိတယ်လို့မျှော်လင့်တဲ့အကြောင်း အမျိုးသမီးရေးကိုလှုပ်ရှားနေတဲ့ Tribal Women Support Group ရဲ့ Director မက်ခင်လေးကတော့မြင်ပါတယ်
ကျမတို့ဒီသမရမိန်ကွန်းထဲမှာတော့တိတိကျကျနဲ့မပါဘူးဒါပေမဲ့သမရမိန်ကွန်းပြောပြီးတဲ့နောက်မှာမီဒီယာအင်တာဗျူးတစ်ခုမှာတော့ရက်ဖက်ဖွဲ့စည်းဆိုတဲ့ဟာကိုတော့သူထည့်ပြီးတော့ပြောသွားတယ်ရက်ဖက်ဖွဲ့စည်းတွေနဲ့ပို့ပြီးတော့အားကောင်းတဲ့ဟိုပေါ့နော်ဆက်ဆံရေးတွေဖြစ်အောင်လည်းကြိုးစားဖို့လိုတယ်ဆိုတာကိုသူထည့်ပြောသွားတဲ့အတွက်ကျမတို့ကတော့ညှော်လင့်တယ်နောက်တစ်ခုကသမအားလုံးသိနေတဲ့အတိုင်းပဲသမရရဲ့အထက်မှာနိုင်ငံတော်ရဲ့အတိုင်းအမြံပုဂ္ဂိုလ်ရှိနေတယ်။မနေ့ကနားထောင်လိုက်တဲ့နိုင်ငံတော်ရဲ့အတိုင်းအမြံရဲ့မိန့်ခွန်းကိုကြည့်မယ်ဆိုရင်လည်းစူပေါင်းအင်အားဆိုတဲ့ဟာကို6ခါတောင်တုံးသွားရပေါ့။စူပေါင်းအင်အားဆိုတဲ့အထက်မှာကျမတို့ရက်ဖက်ဖွဲ့စည်းတွေကလည်းတစိမ့်တစိတာအချင်းဒီကြည့်တဲ့အခန်းကဏ္ဍကပါဝင်တဲ့အတွက်ကျမတို့ရက်ဖက်ဖွဲ့စည်းတွေနဲ့ပူးဆောင်ရွက်မှုကိုပိုအားကောင်းအောင်အာရုံစိုက်မယ်လို့တော့ကျမတို့ထင်ပါတယ်
။ဒါကတော့အခုသမရသည့်လက်ထက်ထဲမှာရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့အခန်းကဏ္ဍအားကောင်းလာနိုင်ဖို့ရှိပါသလားဆိုတဲ့အပေါ်ကိုအမြင်နဲ့သုံးသပ်ချက်ချုံနာဆင်ခဲ့ရတာပါရှင် NLD အစိုးရတာဝန်ယူခဲ့တဲ့နှစ်နှစ်အတွင်းမှာမြန်မာနိုင်ငံရဲ့လူအခွင့်အရေးအခြေအနေတွေဟာတိုးတက်လာဖို့အတွက်စိန်ခေါ်မှုတွေအများအပြားရင်ဆိုင်နေရတာဖြစ်သလိုအရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့လုပ်ငန်းတွေမှာလည်းကန့်သတ်တာတွေရှိနေတဲ့အပြင်လူထုကိုဖိနှိပ်တဲ့ဥပဒေတချို့တွေရှိနေသေးကြောင်းဒီပြည်ရင်းပြည်ပမြန်မာအရေးလေ့လာသုံးသပ်သူတွေကလည်းထောက်ပြနေကြပါတယ်ရှင်